Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ6ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတရက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251လိုင်းလက်မီတာ190တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညစီစဉ်မှုကကျွန်တော်ဝင်းမြန်ပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီညသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့နန်းတပွဲအခမ်းအနားကိုလန်ဒန်မှာဒီကနေ့ကျင်းပခဲ့ပါတယ်အမေရိကန်စစ်တပ်က F-16 တိုက်လေယာဉ်တစ်စင်းဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တောင်ဘက်မှာစီးလက်ကျင်းမှုလုပ်နေစဉ်အတွင်ပြတ်ကျသွားခဲ့ပါတယ်အမေရိကန်မှာမနေ့ကကျင်းပခဲ့တဲ့ MMA 1 Championship ကိုယ်ခံပညာတိုင်းပေါင်းဆောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကအောင်လအန်ဆန်းအနိုင်ရသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါကိုရဲနိုင်အခုလိုသတင်းတွေပြီမှာတော့ဒီညအထူးကြဆုံးပြည်ထောင်ပြင်ကြီးနန်းတက်ပွဲအခမ်းအနားနဲ့နောက်ပတ်စဉ်ကဏ္ဍတွေဇက်တိုက်လာဖို့ရှိပါတယ်အခုတော့တကဘာလုံးကစိတ်ဝင်တစားဖြစ်နေတဲ့ဘရင်ကြီး Charles နန်းတက်ပွဲတဲ့ထူးခြားမှုကိုအောက်ဆိုတက်ကတူကမြန်မာသူတွေဒီက
ဒီချိန်ရဲ့တကယ်သမိုင်းဝင်ခန္ဓာကြီးတစ်ခုကိုလွန်ခဲ့တဲ့နှစ်ပေါင်း1000ကျော်တည်းကနေပဲဆင်လာဆိုတော့မြန်မာနိုင်ငံဘရင်အနော်ရထားလက်ထက်လောက်တည်းကစခဲ့တဲ့ဆင်လာခန္ဓာဘူးတီကိုတွေ့ရတယ
်။နောက်စနေညပတ်စဉ်ခန္ဓာဒုတန်စီစဉ်နဲ့မှာတော့စီရေးပฏิပက္ခကြားဘာသာရေးဆောက်အုံတွေပြတ်မှတ်ခံထားရတာကိုနားဆင်ကြည့်ရှုရမှာပါ။နောက်ပိုင်းမှာလည်းစနေညနောက်ထပ်ပတ်စဉ်ခန္ဓာတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာနောက်အာရှနိုင်ငံရေးစိုက်ပျိုးရေးနဲ့ဥရိယာရေးတွေကိုစတိုက်ပြောပြဖို့ရှိပါတယ်။ဒါရီမတိုင်ငယ်ခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရရနဲ့အတူပြောပြပေးပါမယ်ခင
်ဗျ။ဗြိတိန်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့နန်းတပွဲအခမ်းအနားကိုလန်ဒန်မြို့က Westminster ဘုရားကျောင်းမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒါဟာနှစ်ပေါင်း80အတွင်းမှာဗြိတိန်နိုင်ငံမှာပထမဆုံးအကြိမ်နန်းတပွဲအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။ဗြိတိန်ဘုရင် Charles နဲ့သူ့ရဲ့ချင်းရတော် Camilla တို့ဟာဒီကနေ့အစောပိုင်းက Buckingham နန်းတော်ကနေ Westminster ဘုရားကျောင်းကိုမြင်းထားနဲ့တွားရောက်ပြီးတော့တရားဝင်နန်းတက်ခဲ့တာဖြစ်ပါတယ
် I solemnly promise them to do
သူအနေနဲ့ဗြိတိန်နိုင်ငံနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုဥပဒေတွေဓလေ့ထုံးတမ်းတွေနဲ့အညီအုပ်ချုပ်ကာကွယ်သွားမယ်လို့ Charles ဘုရင်ကကျမ်းသစ္စာကျိန်းဆိုသွားခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလက Charles ရဲ့မိခင်မြန်မာကြီး Elizabeth II ကွဲလွန်ခဲ့ပြီးတဲ့နောက်သားကြီးဆုံးဖြစ်တဲ့ Charles ကဗြိတိန်ထီးနန်းအရိုက်အရာကိုဆက်ဆံခဲ့တာဖြစ်ပါတယ် Charles ဘုရင်ဟာအသက်84နှစ်အရွယ်မှာနန်းတက်ခဲ့တဲ့အတွက်ဗြိတိန်ထီးနန်းသမိုင်းမှာတော့အသက်အကြီးဆုံးနန်းတက်တဲ့ဘုရင်လည်းဖြစ်ပါတယ်ဒီနန်းတက်ပွဲခန္ဓာကိုတော်ဝင်မိသားစုဝင်နေတဲ့အတူကမ္ဘာတစ်ဝှမ်းကနိုင်ငံခေါင်းဆောင်တွေအများပြားနဲ့တက်ရောက်ခဲ့ကြပြီးတော့ဒီထဲမှာတော့ပြင်သစ်သမ္မတ Emmanuel Macron ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့EU ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒလီယန်တို့လည်းပါဝင်ပြီးတော့အမေရိကန်ကတော့သမ္မတကတော်ဂျိုဘိုင်ဒန်နဲ့မြေဖြစ်သူဖင်နဂန်တို့တက်ရောက်ခဲ့ပါတယ်။ဒါပြင်ယူကရိန်းသမ္မတကတော်အိုလီနာဇလန်စကာလည်းတက်ရောက်ပြီးတော့လက်ရှိဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်နဲ့အတူဝန်ကြီးချုပ်ဟောင်းနေဖြစ်တဲ့ဂျွန်မေဂျာတိုနီဘလဲဂေါ်ဒန်ဘရောင်းထရီဇာမေဘော်ရစ်ဂျွန်ဆန်နဲ့လစ်ထရတ်တို့လည်းတက်ရောက်ခဲ့ကြပါတယ်။လန်ဒန်မြို့ပါဝင်နိုင်ငံတော်ဝမ်းမှာတော့ဗြိတိန်ပြည်သူတွေတောင်းနဲ့ချီပြီးမိုးရေရွာနေတဲ့ကြားကပဲလမ်းလေနဲ့ပန်းချန်တွေမှာစုဝေးပြီးတော့Charles ဘုရင်ရဲ့နန်းတပွဲခန္ဓာကိုကျူးစူဂုဏ်ပြုခဲ့ကြပြီးတော့လန်ဒန်မှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါဗျ။ဗြိတိန်ဘုရင်တစ်ကိုပြည်သူအများကကျူးစူနေတဲ့အချိန်ထဲမှာပဲဘုရင်စနစ်ကိုဆန့်ကျင်တဲ့သူတချို့ကလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတချို့ကိုတော့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။နောက်ပိုင်းမှာတော့ Charles ဘုရင်ရဲ့ကြည်ရော် Camilla မိဖုရားတို့ဟာဘက်ကင်ဟာနန်းတော်ကိုပြန်သွားခဲ့ပြီးတော့နန်းတော်ရဲ့လေသာဆောင်ကနေပြည်သူတွေကိုထွက်ပြီးတော့နှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာ။
အခုလိုအချိန်မှာပဲယူကရိန်းအနေနဲ့တော့မြို့တော်ပေါ်ရောက်လာတဲ့ရုရှားဒုံးကျည်ကိုအမေရိကန်ဒုံးစနစ်နဲ့ပြန်ပစ်ချလိုက်တယ်လို့ဆိုပါတယ်။ရုရှားကပစ်ထွက်လိုက်တဲ့ Hypersonic ဒုံးကျည်ကိုယူကရိန်းလက်ထက်ကကီဖ်မြို့တော်ပေါ်မှာအမေရိကန် Patriot ဒုံးကျည်ကာကွယ်စနစ်ကိုတုံ့ပြန်ပစ်ချလိုက်တယ်လို့ယူကရိန်းကဒီနေ့ပဲထုတ်ပြန်လိုက်တာပါ။ရုရှားရဲ့စစ်မင်းဆုံးနောက်ဆုံးပေါ် Kinzhal Petain တပ်ဒုံးကျည်ကိုအခုလိုကြားဖြတ်ကာကွယ်နေတာကိုဒါပထမဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
ဆူဒန်စစ်တပ်နဲ့ RSF ပြည်သူစစ်တပ်ဖွဲ့တွေရဲ့တန်တမာတွေဟာနှစ်ဖက်ဆွေးနွေးမှုတွေလုပ်ဖို့အတွက်ဆော်ဒီအာရေဗျနိုင်ငံဂျေဒန်မြို့ကိုဒီနေ့မှရောက်ရှိနေကြတယ်လို့ ဆော်ရီနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဆူဒန်နိုင်ငံမှာဖြစ်နေတဲ့စစ်ရေးပဋိပက္ခတွေကိုအဆုံးသတ်ဖို့အတွက်နိုင်ငံတကာကဂျာဝင်ဆစ်ဆက်သူတွေကဖိအားပေးနေချိန်မှာပဲနှစ်ဖက်ဆွေးနွေးမှုတွေလုပ်ဖို့ဆော်ရီနိုင်ငံကိုရောက်ရှိလာကြတာပါဆူဒန်နိုင်ငံခါတူးမြို့တော်မှာသုံးဘက်ကြာဖြစ်လာနေတဲ့တိုက်ပွဲတွေကိုအဆုံးသတ်ဖို့အတွက်အမေရိကန်နဲ့ဆော်ဒီအာရေဗျနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကဒီစစ်ပွဲကိုအဆုံးသတ်ဖို့အတွက်ပထမဆုံးအခြေအလေးနဲ့ချိုးပန်းတာဖြစ်ပြီးတော့အခုလိုဆွေးနွေးမှုတွေကိုလည်းအမေရိကန်နဲ့ဆော်ဒီနိုင်ငံလုံးကကြိုဆိုခဲ့ကြပြီးတော့နှစ်ဖက်ဆွေးနွေးမှုတွေကနေတက်တက်ကြွကြွလှုပ်ဆောင်ဘုတ်ကိုလည်းတိုက်တွန်းလိုက်ပါတယ်ဒီဒါမဲ့လည်းဆူဒန်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကတော့သူတို့အနေနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးအပြစ်ခတ်ရက်ဆဲဖို့ပဲဆွေးနွေးမှဖြစ်ပြီးတော့စစ်ပွဲကိုအဆုံးသတ်ဖို့အတွက်ဆွေးနွေးမှမဟုတ်ဘူးလို့ရှင်းရှင်းလင်းလင်းပြောထားပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9339နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဟိုင်းလမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်အမေရိကန်စစ်တပ်က F-16 တိုက်လေယာဉ်ဒဇင်းဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တောင်ဘက်ကတောင်ဘက်မှာဒီနေ့စစ်ရေးလက်ချင်းမှုလုပ်နေစဉ်အတွင်းမှာပြတ်ကျသွားခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ် F-16 တိုက်လေယာဉ်ဟာဆိုးမြို့တောင်ဘက်ကလေကွင်းတွေရှိတဲ့နေရာမှာပြတ်ကျသွားခဲ့တာဖြစ်ပြီးတော့လေယာဉ်မှူးကတော့ပြတ်မကျခင်လင်းမှာပဲလေယာဉ်ကနေအချိန်မီခုန်ထွက်နိုင်လိုက်တဲ့အတွက်တိုက်စုံမှုမရှိခဲ့ပဲသူကိုအဲ့ဒီပြတ်ကျတဲ့နေရာနဲ့အနီးဆုံးဆေးရုံကိုခေါ်သွားခဲ့တယ်လို့အမေရိကန်လေတပ်ကအကြေညာချက်ထုတ်ပြန်ထားပါတယ်အမတ်ရှိတိုက်လေယာဉ်အုပ်စုက F-16 တိုက်လေယာဉ်ဟာဂျုံကြီးပြည်နယ်အိုဆန်လေတဲ့အခြေစိုက်စခန်းနာကစိုက်ပျိုးရေးဒေသမှာဒီနေ့မနက် 9:45 မိနစ်ကပြတ်ကျသွားတာဖြစ်တယ်လို့ပြောပါရယ်လေယာဉ်ကလေကွင်းထဲမှာပြတ်ကျခဲ့တဲ့အတွက်မြေပြင်မှာလည်းထိခိုက်သေးဆုံးတာတွေအဆောက်အုံထိခိုက်ပျက်စီးတာတွေမရှိဘူးလို့ဆိုပါရယ်ဒီတိုက်လေယာဉ်ဟာပုံမှန်ပြန်ဆန်းလေ့ကျင့်တာတွေလုပ်နေစဉ်တွင်ပြတ်ကျခဲ့တာဖြစ်ပြီးတော့ဘာကြောင့်အခုလိုပြတ်ကျခဲ့တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေသေးဖြစ်တယ်လို့ပြောပါရယ်ခင်ဗျာ
သတင်းလွတ်လပ်ခွင့်ဆိုးဝါးနေတဲ့ဟောင်ကောင်မှာဒီသတင်းပတ်ဆန်စစ်ချက်အရတော့အဆင့်နဲ့နဲ့ပြန်တက်လာတယ်လို့အကဲခတ်တွေကထောက်ပြလိုက်ကြပါတယ်။ဟောင်ကောင်ရဲ့သတင်းလွတ်လပ်ခွင့်ဟာနိုင်ငံပေါင်း180မှာအဆင့်140မှာရှိတယ်လို့နေစီမချာသတင်းကြောင်များအဖွဲ့ ISF ဒီဘက်ထုတ်ပြန်သွားတဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြခဲ့တာပါ။ဒါက2022ခုနှစ်အချိန်နဲ့နှိုင်းယှဉ်တော့၈နေရာတောင်ခုန်တက်လာတာဖြစ်ပါတယ်။2020ခုနှစ်မှာအမျိုးသားလုံခြုံရေးဥပဒေစတင်ကျင့်သုံးကြတဲ့ကဟောင်ကောင်ရဲ့သတင်းလွတ်လပ်ခွင့်အခြေအနေကမကြုံဘူးလောက်အောင်ကျဆင်းလာခဲ့တာဖြစ်ပါတယ်။အစိုးရစံချေဆန္ဒပြပွဲတွေကြဲကြဲပြန့်ပြန့်ပေါ်ပေါက်လာခဲ့ပြီးတဲ့နောက်အစိုးရကိုအားပြောင်းအောင်လုပ်တာမျိုးပြည်ပအဖွဲ့အစည်းနဲ့ပူးပေါင်းတာမျိုးခွဲထွက်ခွင့်ကြိုးပမ်းတာမျိုးတွေကိုအမျိုးသားလုံခြုံရေးဥပဒေဆိုတာနဲ့ပြင်းပြင်းထန်ထန်တားမြစ်ထားပေမဲ့အသေးစိတ်ကိုတော့ပိုရှင်းအောင်ထုတ်ပြန်ထားတာတော့မရှိပါဘူးခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာမနေ့ကကျင်းပခဲ့တဲ့ MMA 1 Championship 9ခန်းပညာတိုင်းပေါင်းစုံမက်တဝိတ်တန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကအွန်လိုင်းအဆန်းအနိုင်ရသွားခဲ့ပါတယ်။ Burmese Python မြန်မာစပေါ်ဦးလို့ခေါ်ကြတဲ့မြန်မာနိုင်ငံကကချင်နယ်ဘွားအွန်လိုင်းနဲ့တရုတ်နိုင်ငံက Fan Round တို့ Colorado ပြည်နယ် Denver မြို့မှာမနေ့ကထိုးသက်ခဲ့ကြတာဖြစ်ပြီးတော့အွန်လိုင်းကဒုတိယအချီမှအနိုင်ရသွားခဲ့တာပါ။ဒုတိယအခြေပြန်ဆပထမ10မိနစ်မှာပဲအွန်လအနေငယ်ရင်သွားတာကိုအခွင့်ကောင်းယူပြီးဖန်ရောင်းကဝင်လုံးပြီးချုပ်ဖို့ကြိုးစားခဲ့ပေမဲ့အွန်လကဖန်ရောင်းရဲ့လယ်မင်းကိုချုပ်ကပ်မိပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပွဲကိုတော့ Denver နဲ့ Need White ကမြန်မာပရိသတ်တွေလည်းတွားရောက်ကြည့်ရှုအားပေးခဲ့ကြပြီးတော့ပွဲပြီးမှာတော့အွန်လကမြန်မာနိုင်ငံအတွက်ဆူတောင်းပေးကြဖို့နဲ့သူ့အနေနဲ့ချန်ပီယံဆုအတွက်စင်ကာပူပွဲဖြစ်ထိုးသက်သွားခြင်းတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
ဒီနေ့အထူးကြဆုံးထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းမြန်မာသတင်းတွေကိုကိုရနိုင်နဲ့အထူးကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေမလာခင်ဒီနေ့ရဲ့တစ်ကမ္ဘာလုံးအတွက်အထူးကြဆုံးသတင်းဖြစ်တဲ့ဗြိတိန်ဘုရင်ကြီးတတရမြောက်ချားလ်စ်နတ်တပွဲရဲ့ထူးခြားမှုအကြောင်းကိုအရင်ဆုံးပြောပြပေးမှာပါခုနကသတင်းထဲမှာပြောခဲ့သလိုပဲဒီတတရမြောက်ဘုရင်ကြီးချားလ်စ်နတ်တပွဲကိုချင်းညီတဲ့ကျင်းပခဲ့တာမှာတစ်ကမ္ဘာလုံးကစိတ်ဝင်စားစောင့်ကြည့်ခဲ့ကြပြီးဒီထဲဒီတင်ကမြန်မာတွေလည်းပါဝင်ခဲ့ကြပါတယ်ဒီထဲဒီတင်ရောက်အောက်ဆိုတက်ကတူကအဲ့သူတေဒီဦးမျိုးဦးဝင်းမျိုးသူလည်းတီဗီကနေတဆင့်ရုပ်သံကနေတဆင့်ပေါ့နော်တောက်လျှောက်ကြည့်ခဲ့ပါတယ်အခုနောက်ဆုံးကြည့်ထားခဲ့တဲ့အချိန်လေးကိုခုနကပဲကိုဝင်းမျိုးသူကိုကျွန်တော်မင်းမြန်တင်ပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟ
ုတ်ကဲ့ဦးဝင်းမြတ်သူခင်ဗျာကျွန်တော်တို့ဒီတိုင်နိုင်ငံမှာဒီဘယင်ကြီးပေါ့နော်နန်းတက်ပွဲကိုဟိုထူးထူးခြားခြားပေါ့နော်အာကာလကြာရှည်ဘယင်မကြီးအုပ်ချုပ်ပြီးတဲ့နောက်ပိုင်းမှာဒီနေ့လောက်ခဲ့တဲ့နေရာမှာဟိုတကဘာလုံးကတကယ့်ကိုစိတ်ဝင်စားစောင့်ကြည့်နေကြပါတယ်အဲ့တော့ဦးဝင်းမြတ်သူအနေနဲ့ရောအဓိကထူးထူးခြားခြားပါတွင်သတိထားမိတယ်
ဒီချိန်ရဲ့သူကခန်းနာတယ်ပေါ့နော်တကယ်တမိုင်းဝင်ခန်းနာကြီးတစ်ခုကို290အတွင်းမှာဟိုပြန်မြင်ရတာလေးရတော့ဒါလေးရတော့ကျွန်တော်ထူးခြားတယ်ဗျာယဉ်ကျေးမှုဆင်လာတရားမြင်နေတာတမိုင်းမှတ်သားပေါ့နော်တစ်ခုနေနေတွေ့ရတာလေးရတော့ထူးခြားတယ်ပေါ့နော်လွန်ခဲ့တဲ့နှစ်ပေါင်းဟို1000ကျော်တည်းကနေပြီးတော့ဆက်ခဲ့တဲ့ဆင်လာဆိုတော့ကျွန်တော်တို့မြန်မာနိုင်ငံဘယင်မြန်မာနိုင်ငံကျွန်တော်တို့အနော်ရထားလက်ထလောက်တည်းဆက်ရသူအစင်းလာခန်းသားလို့ဖြစ်နေအောင်အခုထီကိုတွေ့ရတယ်ဆိုတော့ကျွန်တော်ထင်ပါတယ်ဒီကွာလုံးမှာအလောက်ကြာတဲ့စွစွမြဲမြဲထားတဲ့ခန်းသားရဲ့လို့တော့မရှိဘူးလို့ထင်ပါတယ်အဲ့တော့ဒါကဘာသူကဘာသားတယောက်အနေနဲ့ပြောရရင်တော့ဒါကဘာရင်ကျေမှုတစ်ခုရဲ့အစိပ်ပိုင်းတစ်ခုအနေနဲ့တော့အလိုမျှဝေခံစားလို့ရတယ်ပေါ့နော်သို့တော်လည်းတစ်ဖက်တည်းမှာပဲသူတို့ဖြတ်တန်းခဲ့တဲ့ဒီနော်ဒါသူတို့ရဲ့အဲပရိသတ်အုပ်ချုပ်ရေးအောက်မှာတမိုင်းမှတ်သားရကောင်းတာတွေရောဆိုးတာတွေရောပြောအခုလိုမျိုးကျွန်တော်တို့နိုင်ငံတွေကိုကျုံပြုခဲ့တာတွေရောဒီအတွက်ပေါ့နော်ကျွန်တော်တို့ဆောင်းလို့နာကြီးစရာတွေနော်မေ့လို့မရနိုင်ငံအများကြီးကိုလည်းပြန်ပြီးတော့ဒါကျွန်တော်ကတော့ဒါမြန်မာနိုင်ငံသားတယောက်အနေနဲ့ဒီလိုလေးလည်းပြန်ပြီးတော့အနာဟောင်းတွေကိုလည်းပြန်ပြီးတော့စွန့်မိတဲ့လိုလေးလည်းကျွန်တော်ဟောဖြစ်တယ်ပေါ့တော်တော်ကျွန်တော်ဒီခန်းသားမှာကြည်နေတဲ့အချိန်မှာအထူးစိတ်ဝင်စားမိတာတော့ဒီဘရင်ကြီးကိုသက်ဆိုင်ရာကျွန်တော်တို့ဘာသာရေးကောင်းဆောင်နေရနေပြီးတော့ဒါသူတို့လာပြီးတော့ဒါသူတို့ဆက်ပါတာလေးတွေလုပ်တယ်ပေါ့နော်ကျန်တာကတော့ကြီးကျယ်ခန်းနာတာတော့ပြောစရာမရှိဘူးပေါ့ဗျာတကယ်ကိုနော်အင်္ဂလန်ကလက်ရှိအထိကိုနော်သူကကမ္ဘာနိုင်ငံရဲ့ကမ္ဘာမှာအချမ်းသာဆုံးနံပါတ်6နိုင်ငံမြောက်အချမ်းသာဆုံးဆိုတော့သူ့ရဲ့ကြီးကျယ်ခန်းနာမှုတွေပေါ့ဗျာဒါတွေတော့မြင်တွေ့ရတာလေးတွေကတော့အမှတ်တရဖြစ်စရာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့မျက်လုံးနဲ့ဆွဲပြီးကြံခဲ့တာလေဆိုရင်ဘာကိုထောက်ပြမလဲ
မျက်လုံးနဲ့ဆွဲပြီးတော့ကြံခဲ့တာဆိုရင်တော့ကျွန်တော်ကတော့အဲရွှေရောင်ရထားကြီးကိုတော့မျက်လုံးနဲ့ဆွဲပြီးတော့ကြံနေရသူရဲ့ဒီကဲရွှေရထားကြီးမြင်းရှိကောင်ဆွဲပြီးတော့သွားလာတော့ဒါကတော့တော်တော်မမတ်တတ်တော့ခါမလည်းမမြင်ဘူးလေဒါကိုတော့ပြောရတော့ဒါလေးတော့ကျွန်တော်မျက်လုံးနဲ့တော့ဒါလေးတော့ဆွဲပြီးကြံခဲ့တယ
်ခိတိန်ဘရင်ကြီးတတိယမြောက်ချက်နန်းတက်ပွဲရဲ့ထူးခြားမှုကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့စနေညပတ်စဉ်ခဏတွေကိုစက်တိုက်နားဆင်ကြည့်ရှုရတော့မှာပါအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသက်အစီအစဉ်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စေရေးပဋိပက္ခအကြာဘာသာရေးဆောက်အုံများခေါင်းစဉ်နဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတာကိုပြောပြထားပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကဆီယနာပိုင်းတွင်တော်လှန်သူတွေကြားစေရေးပဋိပက္ခတွေကြီးထွားနေတဲ့အရက်ဒေသတွေမှာဘာသာရေးဆောက်အုံတွေကမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရတာပါအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရဘာသာရေးအဆောက်အုံတွေနဲ့ဝတ်ပြုရနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပေမဲ့ဘာသာရေးဆောက်အုံတွေဆိုတာကိုယ်ပိုင်ယုံကြည်သူတွေစုဝေးရနေရာဖြစ်လို့ပြစ်မှတ်ထားခံရပါတယ်။ဒါတွေကိုတော့ Frontier မြန်မာကတို့တဲ့အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
။ကျွန်တော်ဒီမျိုးနယ်ကရုံးကြောင်းမှာလောင်းရှိနေရုံးကြောင်းမှာဒီကောင်းနေအခုချိန်ကြီးထုံးကြောင်းမှာအထိုင်တက်ဆွဲထားတယ်ကြာအဲ့ဒီမှာတော့သူတို့ကဒါအထိုင်ဆိုကြာပြီးအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တစ်ခါတလေကြမ်းလည်းလို့တနက်တွေဖောက်တော့ကြာမူရပြီ
းဘာသာရေးဆောက်အုံနေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရသုံးမှုကျွလုံနေစရာတွေကိုကုလသမဂ္ဂကနေမှာတတ်မှတ်ပေးထားတာတွေလည်းရှိပါတယ
်မကွေးတိုင်းဒေသကြီးဟာဆရာနာတိန်းနာကိုအပြင်းအထန်ကန့်ကွက်ဆန့်ကျင်နေတယ်ဆိုတာအားလုံးမျက်မြင်ဖြစ်ပါတယ်ဒါရရလက်ကတော့ခုခံမှုတွေကိုခြေမုံမှုစစ်တပ်ကစစ်အင်အားတွေကိုပို့ပြီးတော့တိုးတိုးပို့နေခဲ့ပါတယ်။ဒီလိုပို့လိုက်တဲ့တပ်အများစုဟာလည်းဖုန်ကြီးကျောင်းတွေမှာစစ်စခန်းတွေအဖြစ်တက်ဆွဲနေကြတယ်လို့ဒေသခံရွာသားတွေကပြောကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းမကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်ပြီးတော့တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ကျိပ်ရတရားဝင်နေဆိုရင်တို့ကအရင်ဆုံး ရပါချလဲဝင်နေပြီးတော့ဖုန်းကြောင်းထဲမှာတဲတယ်ချက်တယ်ဝဲရယ်နွားရယ်ဒီတုံးမျိုးကတော့အဓိကတက်စားတယ်ဗျရောက်တဲ့ရွာတိုင်းမှာတော့ဖုန်းကြောင်းတွေကိုတဲတာများတယ်ခဏလဲမချေဘူးဒါမှဒီတိုင်းမှာနေရာမျိုးကြီးရှိတယ်ဟိုဆက်တက်ကတုံးနဲ့ကြီးပေါ့တို့ယူနီဖောင်းတို့အဲအဲ့လိုမျိုးတွေတန်ခဲ့ရတော့ရှိတယ်တို့ကဒီတိုင်းမှာစားတော့တော့ကြတယ်မိပါလေအဲ့လိုမျိုးတတ်ထားရတယ်မရှိဘူးဒီတိ အခုလိုပဲလှုပ်လှုပ်သွားတယ်ဆိုတာတို့အတန်ကကြားထားပြီးပါပြီ။စစ်သားတွေဟာဘုန်းကြီးကျောင်းမှာမကြာခဏဆိုသလိုတဆွဲကြပြီးဒီနေရာကိုအထွတ်အမြတ်ထားတဲ့နေရာတစ်ခုလိုလေးစားရကောင်းမှန်းမသိကြဘူးလို့ပေါ့မြို့နယ်ကအမျိုးသမီးတယောက်ကပြောပါတယ်။လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်တာပါပဲ။
ရွာတဲကိုစစ်သားတွေကဝင်လာပြီးဆိုတာနဲ့အိမ်ဒီဆိုင်ဒီမှာရှိရဲစားစရာတွေလည်းဝင်စားကြရဲနောက်ပြီးတော့ဒီအရက်ဆိုင်မှာရှိရဲအရက်တွေဆိုလည်းသူတို့အကုန်လုံးယူပြီးတော့တောက်သွားကြတ
ာဘုန်းကြီးကျောင်းတွေမှာစကန်းချနေထိုင်တဲ့စစ်တပ်ရဲ့တပ်သားတွေဟာသာသနာပရဝံအတွင်းမှာပဲမူကြီးတောက်စရန်ကပြီးလူတွေကိုရိုက်နှက်စစ်ဆေးတာပြုလုပ်လို့ရှိတယ်လို့မကွေးတိုင်းမြောက်ဖက်ချံပုံတောင်ပုံညာဒေသကဒေသခံအချို့ကဆိုကြပါတယ်စစ်သားတွေဟာဒီတဲ့ဆိုးတဲ့ရာဇဝမှုတွေအတွက်လည်းအပြစ်ရှိတယ်လို့တခြားအစီရင်ခံစာတွေမှာဖော်ပြထားပါဗျ။2022ခုနှစ်မေလတုန်းကလည်းစကိုင်းတိုင်းဒေသကြီးပုတလင်မြို့နယ်အုပ်ဖူကျေးရွာကဗုဒ္ဓဘာသာတရားစခန်းတစ်ခုမှာစစ်သားတွေကပြည်သူ၉ဦးကိုပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံထားရပါဗျ။စကိုင်းလိုပဲမကွေးကလည်းစစ်အာဏာရှင်ကိုအပြင်းအထန်ဆန့်ကျင်နေတဲ့ဒေသတစ်ခုပါ။ဒီလိုခုခံတာအားကောင်းတဲ့ဒေသတွေကရွာတွေကိုစစ်တပ်ကကင်းလဲတာစစ်ကြောင်းထူတာလေချောင်းတိုက်ခိုက်တာတွေလုပ်ပြီးအိမ်နဲ့ပြည်သူပိုင်အဆောက်အဦများစွာကိုမိရှုပ်ဖျက်ဆီးခဲ့ပါတယ်။စစ်တပ်ထောက်ခံတဲ့တချို့ဘုံကြီးတွေကတော့ကျောင်းထဲမှာစစ်သားတွေကိုနေခွင့်ပေးတယ်လို့စားစရာတောင်ချက်ပြုတ်စီမံပေးသေးတယ်လို့ရွာသားတွေကပြောပါတယ်။ကြောက်ထုကအဖြစ်ပြက်တစ်ခုကိုဒေသခံကပြောပြထားပါတယ်
။ကျွန်တော်တို့ဒီမြို့နယ်ကယွန်းကျောင်းမှာတော့လောင်းရှိနေယွန်းကျောင်းမှာဒီကောင်တွေအခုချိန်ကြီးဘုံကျောင်းမှာအထိုင်တက်ဆွဲထားတယ်ကြာအဲ့ဒီမှာတော့သူတို့ကအထိုင်စောကြာပြီအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တခါတလေကျန်လည်းလို့တနက်တွေဖောက်တယ်ပေါ့ဗျာမူရစ်ပြီ
းဒါပေမဲ့တခြားဖြစ်စဉ်တွေမှာတော့ဖုန်ကြီးတွေဟာရွာသားတွေနဲ့အတူပြေးလာရှောင်ကြရတာဒါမှမဟုတ်ကျောင်းထဲမှာစခန်းအချမခံလို့ဖမ်းဆီးခံရတာတွေရှိနေပါတယ်2022ခုနှစ်ဇန်နဝါရီလ9ရက်နေ့တုန်းကစောမြို့နယ်ကန်ကြီးရွာဖုန်ကြီးကျောင်းကိုစစ်သားတွေဝင်စီးပြီးเจ้านายพุ่งจีကိုဖမ်းခေါ်သွားခဲ့ပါတယ်။ကံကြီးရွာဖုန်ကြီးเจ้าကဆန်အိတ်နဲ့တခြားအရာတွေကိုလည်းစစ်သားတွေကခိုးယူသွားသေးတယ်လို့ကိုယ်တိုင်တွေ့လက်ရတဲ့ဒေသခံတယောက်ကပြောပါတယ်။လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်တာပါပဲ
။ကံကြီးကြီးရွာဖုန်ကြီးเจ้าဝင်စီးပြီးတော့เจ้านายဆရာကိုဖမ်းဆီးခေါ်ဆောင်သွားတယ်။အခုဆရာကထောင်ထဲမှာပ
ါ။အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရဘာသာရေးအဆောက်အအုံတွေနဲ့ဝိပုယာနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘယ်အဖွဲ့အစည်းကမှပဋိပက္ခတွေမှာအသုံးချခွင့်မရှိပါဘူး။ဒါဟာလွတ်လပ်စွာယုံကြည်ခွင့်နဲ့ယုံကြည်တန်ဝင်ခွင့်ကိုချိုးပေါက်တာဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂရဲ့လူ့အခွင့်အရေးကြီးညာစာတမ်းမှာဖော်ပြထားပါတယ်။မြိုင်မြို့နယ်ကဘုန်းကြီးတစ်ပါးကတော့ဒါဟာဗုဒ္ဓလမ်းစဉ်တွေနဲ့မကိုက်ညီဘူးလို့ပြောထားပါတယ
်။ဘာသာရေးစောက်အုံနေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရာဇဝမှုကျူးလွန်နေစရာတွေကိုကုလသမဂ္ဂကနေမှတတ်မှတ်ပေးထားတာတွေလည်းရှိပါတယ်။ဆိုတော့ဟိုကျန်းကျန်နေတဲ့မှာတက်ဆွဲတယ်မဆွဲတယ်ဆိုတာကကိုသိန်းတို့ဗုဒ္ဓရဲ့ဓမ္မတွေထဲမှာကတော့ကျောင်းဒီရဲ့သာသနာစောက်အုံတွေထဲမှာကျောင်းတိုက်တွေထဲမှာတက်ဆွဲတယ်ဆိုတာတွေကတော့မရှိခဲ့ပါဘူးမရှိခဲ့တဲ့အတွက်အဲ့ဒါကိုခွင့်ပြုခြင်းမပြုခြင်းဆိုတာကိုတော့ဒါကိုသိန်းတို့ကတော့တိတိကျကျလေ့လာထားမှုမရှိဘူးတိတိကျကျပြဋ္ဌာန်းထားမှုမရှိဘူးတဲ့ကျန်းကျန်နေတဲ့မှာတော့လေဘုန်းကြီးကျောင်းတွေထဲမှာတက်ဆွဲခြင်းဒီဘာသာရေးကိုခုတော့လုတ်ပြီးတော့စစ်ရသူမှုတွေကိုကျူးလွန်တာဖြစ်တယ်။အဲဒါကြောင့်မို့လို့စစ်တပ်ကပဲဖြစ်စီတခြားသောဒေါ်လာရေးအင်အားစုတွေအကွဲကပဲဖြစ်စီဖုန်းတော်ကြီးကျောင်းတွေဘာသာရေးအဆောက်အုံတွေဆေးရုံတွေနော်ဦးဇင်းတို့ဒီပညာရေးကျောင်းတွေပေါ့နော်ပညာရေးနေရာဌာနတွေပြီးတော့ကျတော့ကယ်တဲ့ရေးစခန်းလိုနေရာမျိုးတွေဟာတက်ဆွဲနေခြင်းဒီကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီရသူမှုကိုကျူးလွန်နေတာဖြစ်တဲ့အတွက်လောကမှာတက်ဆွဲခြင်းသည်မတင့်တော်ဘူးဒါတွေကိုလည်းဦးသိန်းတို့ကတော့ကန့်ကွက်တယ်ရှုံချတယ်ဆိုတာလေးကိုပြောချင်ပါတယ
်ဒါပေမဲ့ဗုဒ္ဓဘာသာတန်ခါးချာမှာအတော်လေးကွဲလွန်နေကြပါတယ်တို့အတန်နဲ့စကားပြောခဲ့တဲ့ညံမြို့နယ်ကနောက်ထပ်ဘုန်းတော်ကြီးတစ်ပါးကတော့ဘုန်းကြီးတွေကနိုင်ငံရေးတဲ့ဝင်မပါတင်ဘူးလို့ပြောပါတယ် ဆရာနာသိမိကလေးကလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးပေါက်ခံရတာတွင်နဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကို2022ခုနှစ်အောက်တိုဘာလတုန်းကအပြည့်ပြည့်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာဖော်ပြထားတာက
I mean, the impact of the community means they don't have a place to worship. You know, and there's been 2 years now of ongoing.
လူ ဖွဲ့ စည်း ကို ထိ ခိုက် တယ် ဆို တဲ့ နေရာ မှာ ဆို လို့ ကျင်တာ သူတို့ ဆူ တောင်း ပြု စီရ နေရာ ရှိ တော့ ဘူး. မြန်မာ နိုင်ငံ မှာ တိုက်ပွဲ တွေ ဖြစ် နေတာ နှစ် နှစ် လောက် ရှိ ပြီ. ဆေးရနာ ရှင် က ဘာသာ ရေး အဆောက် အအုံ တွေ ကို စစ် စခန်း ဖြစ် အသုံး ချ လာ တဲ့ အခါ မှာ ပြည်သူ တွေ စစ် ရှောင် ခုံ လုံ စီရ ဖျား ဖို့ ပြု စီရ နေရာ တွေ မရှိ တော့ ဘူး. ဒီနောက် က ဘာသာ ရေး ပွဲ တွေ နဲ့ လူ မှု ရေး ပွဲ တွေ လုပ် ပြီး အတူ စူဝေး စားတောက် နေကြ နေရာ တွေ လည်း ရှိ တော့ ဘူး.
ဘာသာ ရေး အဆောက် အအုံ တွေ ဟာ
မကြာခဏဆိုသလိုခိုးလုံရနေရာအကာအကွယ်ပေးရနေရာအဖြစ်သုံးခဲ့ကြတာပါဒါကစစ်သားတွေမျက်စိကြားစရာဖြစ်လာစေတယ်လို့ဒေသခံ PDF အဖွဲ့ဝင်တယောက်ကခုလိုပြောပါတယ်သူတို့လည်းကြောက်နေပြန်ကြောက်တဲ့အနေထားကျတော့သူတို့မလုံနိုင်မဲ့အရာတစ်ခုသူတို့ပြင်ကြုံလို့ပြန်လုံနိုင်မဲ့အရာတစ်ခုသူတို့အရင်ဆုံးရှာပြီးခဲ့ကြမှာသူတို့ကျွန်တော်တို့ရဲ့နိုင်ငံဘက်ကိုတွေ့ထားတယ်ဒါကြတော့သူတို့ဖုန်းကြော
Kajo Punjin Jang Wimbao Nima Sitania Gutake Lu, Ditakan PDF, Poetakuga, Mala Kwanieni Donga, Topian Tabare. Bada Yi Sao Urugu, Si Anashi Messi Jayare Nauta Jang Yin Kugaro, Lurigu Erinia Mamasu Wisijina Pidelu, 45 Rights Ga, Jun Kuin Liga Biobare.
You know, religious buildings are used as places to gather, peacefully gather.
ပါတိုင်းဆောင်းနေဆိုတာကလူတွေနေညံ့ကစူဝေးလာရောက်တဲ့နေရာဖြစ်တယ်အဲ့ဒါကိုဆေးရနာရှင်ရတယ်သဘောပေါက်တယ်ဒါကြောင့်ခုခံနေတဲ့အင်အားစုတွေစုစည်းတာကိုမလိုလားတဲ့အတွက်ဘသူတူတူတယောက်မှအဲ့နေရာမှာမစူဝေးစေခြင်းဘူးဒါကြောင့်ပဲသူတို့ကပါတိုင်းဆောင်းအုံတွေကိုအပိုင်စီးလိုက်တော့လူသူစူဝေးဖို့အတွက်ရည်ရတဲ့နေရာတွေကိုသူမှလူလတ်လတ်မစုံနိုင်ကြတော့ဘူးလေအခုတင်ဆက်ပေးခဲ့တဲ့အစီ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။စေရေးပဋိပက္ခရဲ့ဘာသာရေးဆောင်နဲ့ပြတ်မှတ်ထားခံခဲ့ရတာကိုဒိုးအတန်အစီအစဉ်မှာပြောပြခဲ့တာပါ။အခုတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဒီမိုကရေစီပဋိပက္ခနဲ့တရင်အမှန်သိနိုင်ငံသားခေါင်းစဉ်နဲ့ပြောထားပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီအသံရေဒီယိုကိုပိတ်လိုက်ပါတယ်။ယူဂန်ဒါမှာတော့လူခွင့်ရုံကိုရှက်လိုက်ပါတယ်။ဒိမတ်နဲ့ဆွီဒင်မှာတော့အစ္စလမ်ဆန့်ကျင်တဲ့မျိုးသားရေးဝါဒီကကိုရန်ချမ်းမီရှုဆန္ဒပြတာကြောင့်တူရကီနဲ့ပါကစ္စတန်မှာတံပြန်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ဦးတက်မောင်တန်ပြောပြပေးပါဦးခင်ဗျာ။
ကျွန်တော်ဗေလ3ရက်နေ့ကကမ္ဘာတရေလွန်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့ဒီပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တရေအကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဒီတော့ကဗျူရီရဲ့ဝိုင်းတော်သားရောက်တဲ့ဖြစ်ပြီးအခုအွန်လိုင်းကောင်ရှင်တဝူးဖြစ်တဲ့ကိုချော်ချော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုချော်ချော်သိန်းရေ
။မင်္ဂလာပါဦးတင်မောင်သိန်းရေတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ informed citizen နော်မြန်မာလူတော့သတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားလို့ပြောအောင်ပေါ့နော်ဒီအကြောင်းလေးကပြောလို့ပြောတာရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်ကောဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမောင်နိုင်ကျွန်တော်အမြင်အရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပိုလို့တော့မှအရေးကြီးပါသေးတယ် informed citizen တွေပိုဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကပါလဲဆိုတော့ဒီဖက်မှာကျွန်တော်တို့တည်င်းမှားတွေတခါလောက်ကြံတည်င်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းအကျောင်းဖြစ်ပါတယ်နောက်တစ်ခါမှကြတော့လဲပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစရာတွေကိုအခြေအနေမှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းသိထားတိထားဖို့အရေးကြီးပါတယ်။ဟိုမှာတည်င်းအချက်လက်တွေအခြေအနေတွေကိုသိရှိထားမှတည်တည်ကြကြဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒါမှသာလျှင်ကိုက inform citizen ဖြစ်မှာပေါ့နော်။ကိုတိုင်းကြီးရဲ့အရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးဖြတ်နိုင်ဖြစ်မှာပေါ့။ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ International Media Support ဘော IMS ဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်ကာပူထဲမှာထည့်ထားတာဖတ်လိုက်ရပါတယ်။အဲ့ဒီမှာဒီချိုပြောထားတာလေကျွန်တော်နမူနာပြောပြခြင်းပါတယ်တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့တည်င်းဟာသူတို့အသက်ရှင်လူမျိုးဖို့အတွက်အထောက်အကူဖြစ်စေပါတယ်တဲ့ဒါတခုနောက်တယောက်ကကြတော့တည်င်းဒီတယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့တည်င်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တယောက်ကကြတော့သူကဟာလာလုံချုံရဲ့တနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုတည်င်းတွေကနေတစဉ်သူကသိအောင်လုပ်ရတယ်တခါသူကတည်င်းဆိုတာကိုတည်င်းဆက်လက်ဆိုတာကိုသူကဟာလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်စေးမင်းများနဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီအရာကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပကကာလမှာဟလာတရင်တွေကိုတိဖို့ဟလာအခြေအနေမှန်တွေကိုတိဖို့ဘလောက်ရေးကြီးတယ်ဆိုတာအင်မတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်အခုပြောသွားတာကပြည်ပကတို့နိုင်ငံရေးတို့နဲ့ပတ်သက်တာလည်းရှိပါသေးတယ်ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစားရတဲ့ပတ်သက်ပြီးတော့လည်းတရင်ချက်လက်အမှန်တွေကိုတိမှာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးကယူဆိုင်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိမှာမလားအဲ့ဒီလိုအခြေအနေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တုံ့ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ခန္ဓာဘယ်လိုရှိမလဲဆိုကျွန်တော်နှစ်ပိုင်းခွဲပြောအောင်ထင်ပါတယ်တခုကပါလဲဆိုတော့လက်ရှိအခြေအနေရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လိုအပ်ကန်ရတာအများကြီးခက်ခဲရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာတခုပြောချင်တာကတော့အဲ့ဒီအချိန်ဒီအောက်မှာကိုပဲလူလူနေတဲ့တရင်နေတဲ့အဖြစ်အပျက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့တရင်မီဒီယာတွေနဲ့တရင်မီဒီယာသမားတရင်တော်တွေကိုကျွန်တော်အထူးပဲကြည့်ကြည့်လို့ပါတယ်သူတို့ကအခက်အခဲမျိုးမျိုးကြားဖန်ဆင်းနိုင်ခံရနိုင်တဲ့နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေးဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အချိန်ဒီအောက်မှာလုပ်နေကြတာပါသူကစစ်တပ်ကဗျာတရင်မီဒီယာသမားဆိုရင်သူကရန်သူလိုသဘောထားတာအချာပွေစစ်စစ်နေမြန်ဖန်ဆီးဂျိုင်းနဲ့တခါအဲ့လိုပဲအသက်ဆုံးဆုံးရတဲ့လူတွေရှိတယ်ဆိုတော့တရင်တော်အလုတ်ကဒီနှစ်ခေတ်မှာအင်မတန်အန်ဒီကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာဒေမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအတီးအီးမှာတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုတင်ပြရယူဖို့အတွက်အမြဲတမ်းခက်ခဲပါတယ်အဲ့ဒီဂျားတွေကပဲတို့စူးစမ်းပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူလူသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အပြင် citizen journalist တွေရဲ့ခန့်ကန့်လာကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်တွေဆိုရင် citizen journalist တွေကိုအားကိုးပြီးတော့ဒေမီဒီယာကြီးတွေကတင်ဆက်နေကြရတာပါဆိုတော့ပြန်ပြီးတော့အလားစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခက်ခဏာဒီအချိန်မျိုးမှာပိုပြီးရေးကြည့်ပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျာဆိုတော့နောက်ဦးမောင်သားရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခက်ခဏာပေါ့နော်
ဟုတ်ကဲ့
လူမှုမီဒီယာရဲ့အခက်ခဏာကမြန်မာနိုင်ငံနဲ့နိုင်ငံမျိုးမှာလူလူသတင်းကြားယူနိုင်ခွင့်အတွက်တိတ်ကိုအရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းကောက်တဲ့ data 6ခုလုံးမှာ Facebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုလုံးမှာ Facebook ကအဲ့ဒီဒေတာကလူလူရဲ့တင်းရားတဲ့တင်းရားယူပဲအဓိကအရင်အမြင့်နေနေရှိနေတယ်။ဒါပေမဲ့ Facebook ပေါ်မှာလူမှုမီဒီယာတွေဆိုတာကသူကတင်းထဏာတွေမဟုတ်ဘူး။ဟလာတင်းထဏာတွေကနေပြီးတော့သူတို့တင်ဆက်တဲ့တင်းတွေလူတွေစီကိုပို့ပြီးတော့ကြည်ကြည်နဲ့ရောင်းနိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကနည်းလမ်းတစ်ခုနေနေအသုံးပြုလာ။ဆ ตลอดตะเรงหน้านี่ก็ตื่นเนี่ยเดนนี่ก็รอซิซิปีตาဖြစ်တဲ့အတွက်အတန်တင့်ကျွန်တော်တို့ကဒါအားကိုလို့ရတယ်ယုံကြည်လို့ရတယ်စိတ်ချလို့ရတယ်ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းသမားဖြစ်နိုင်ဘာမှစိစစ်ဆရာမလိုပဲနဲ့တည်ယူဆရာမလိုပဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကပေါက်ပိတ်လို့မကြဘူးအဲ့တော့သုံးဆွဲသူတွေကိုယ်တိုင်ကသတိထားဖို့လိုတယ်ဆိုတော့လူမှုမ ရေးပါတဲ့နေရာမှာရှိပါတယ်။အထူးသဖြင့်ပြုစီချင်တာကသုံးတိုင်းရင်ဆေးပါ၊မသုံးတိုင်းရင်ဘေးဖြစ်နိုင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်မှာလည်း early warning system တို့ခေါ်တယ်ပေါ့နော်။ချိုတင်သတိပေးတဲ့စနစ်တွေနော်ဒါသတင်းဖလှယ်တဲ့စနစ်တွေရှိတယ်။နော်ဒီပဋိပက္ခအခြေအနေမှာလည်းဒီဒေသခံသတင်းအဖွဲ့တွေဟာအဲ့ဒီလိုသဘောများဆောင်လာသလား။ဟုတ်တယ်ဟိုကြောကြောသိအနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
early warning system လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းရွယ်ချက်နဲ့လုပ်တာမျိုးတော့ဟုတ်ချင်မှဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအလားလူတွေရေးနေကြတာပြောနေကြတာအလားတိုင်းတွေတင်နေကြတာကိုကြည့်ရင်ကျွန်တော်တို့ကတတိုင်းပြည်လုံးရဲ့အခြေအနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့အခြေအနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘလို့တည်နေတယ်လေလက်ရှိအခြေအနေကဘလို့ရှိနေတယ်လေရှေ့မှာဘလို့ဖြစ်လာနိုင်တယ်ဆိုတာကိုတိတိကျကျလိုက်ပြီးတော့စစ်ဆက်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံသံပြောသလိုတင်ကြိုတတိပေးချက်လို့ early warning system လို့ပြောကြတယ်ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအပြင်ဟလာ data တစ်ခုရဲ့အခြေအနေကိုဂျပန်တန်ဖန်အနည်းဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လည်းတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တွက်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမင်းကလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပို့ပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ကိုကျော်ကျော်သိင်ထင်နေတယ်
ဟုတ်ကဲ့လုံနိုင်လို့ရတာတော်များများရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ့ trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့တဲ့တဲ့နာတစ်ခုလည်းလုံးလို့မရပါဘူးအားလုံးဝိုင်းပြီးတော့လုပ်ရပါလက်ရှိအခြေအနေကပြိပခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့သတင်းကိုမတင်ပြခင်တိတိချာချာစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိနေပြည်အခြေအနေကိုခင်ဟတ်တဲ့သတင်းတွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့လွတ်လပ်မှုနဲ့တခြားတရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တယ်ဗျာနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာ journalism ဆိုတာကိုလိုတယ်လို့အတိအပယ်ကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်တဝေးပညာမျိုးမဟုတ်ပါဘူးဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းနီလန်ဟောင်းတွေအတိုင်းတသူမတိကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူးသတင်းမီဒီယာအဓိကလို့ကခုနပြောခဲ့တဲ့ဟလာ informed citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေကိုနှိုက်ကမျက်စိပိတ်နားပိတ်လေးတစ်ဖက်ပိတ်လေးဘာပိတ်ညာပိတ်လေးသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်ကျွန်တော်ချန်ပေးချင်တာကသတင်းမီဒီယာရဲ့စီးမင်းစီးကဲနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့သောကြော့ပြောင်းပါစေရင်ပတ်ကျပါကိုကိုကိုပိတ်မထားပါနဲ့အမြဲဖွင့်ထားပါသူများပါးစပ်နဲ့လမ်းမဆုံးပါစေနဲ့အတော်မြင်ရှိပါအုံနောက်ကြည့်ပါကိုတင်ပြမဲ့သတင်းကိုစစ်ပါပြန်စစ်ပါအထက်ထက်စစ်ပါတိုင်းပြည်နဲ့လူလူကောင်းကကောင်းကျိုးကိုကိုကျွမ်းကျင်တဲ့သမိုးဝမ်းကြောင်းပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါဆိုတော့ကျွန်တော်အကျံပေးချင်တာတော့များတော့များပါတယ်ဒါပေမဲ့အဲ့ဒါလေးတွေကျံပေးချင်ပါတယ်ဒီမောင်တိုင်းရဲ့ဒီလိုတွေလုပ်လို့ရပါတယ်ခင်ဗ
ျဟုတ်ကဲ့အဲကျေးဇူးများကြီးတင်ပါတယ်ကိုကျော်သေးရေနော
်ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပြည်ပကအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့online collection လည်းဖြစ်ပြီးပြောရဲအရင်ဝိုင်းတော့တော့ဖြစ်တဲ့ကြော်ကြော်သိဖြစ်ပါတယ်ကျွန်တော်တို့
ဥတ္တမသံစနစ်တင်ပြပေးခဲ့တဲ့ဒီမိုကရေစီနဲ့ပြည်ပခါတွေမှာသတင်းအမှန်သိတဲ့နိုင်ငံသားဖြစ်ဖို့အရေးပါတာကိုနားဆင်ကြည့်ရှုခဲ့ရတာပါ VOA American အသံလွှင့်စီစဉ်တွေကိုလူထုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube မှာလည်းစာမျက်နှာတွေမှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့နောက်ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတယ်မို့ဆက်နာဆင်ကြည့်ရှုကြပါဦးခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ကလောက်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA ကနေစနေညပိုင်းမြန်မာအစီအစဉ်တွေကို Washington DC မြို့ရကနေဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ဒီ VOA အစီအစဉ်တွေကိုအခုည10နာရီအထိ line to meter 3251နောက် line to meter 190တို့ပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဆက်ပြီးတော့တိုက်ရိုက်နှဆင်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးထုတ်လင်းပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့နောက်ထပ်စနေညအပတ်စဉ်ခဏတွေကိုဆက်တိုက်ပြောပြဖို့ရှိပါတယ်ဒီနေရာမှာစိုက်ပျိုးရေးနဲ့ဥရရာလေးရေခန္ဓာတွေမတိုင်ခင်အရင်ဆုံးတော့အာရှနိုင်ငံအစီအစဉ်ကိုပြောပြမှာပါဖိလစ်ပိုင်သမ္မတမာကိုစ်ရဲ့အမေရိကန်ခီးစဉ်နဲ့ကမ္ဘောဒီးယားရွေးကောက်ပွဲအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုဇော်မှုကျော်ကတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာဟာဧပြီလ30ရက်နေ့ကနေစတင်ခဲ့ပြီးမေလ၄ရက်နေ့အထိ၄ရက်ကြာအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းသမ္မတဂျိုးဘိုင်ဒန်အပါအဝင်အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဘိုင်ဒန်ကတော့ဖိလစ်ပိုင်အတွက်အမေရိကန်ရဲ့လုံခြုံရေးအစီအစဉ်နဲ့ပတ်သက်ပြီးထပ်မံကတိပြုပြောကြားခဲ့ပါတယ
်။ Our commitment to the defense of the Philippines including the
ဖိလစ်ပိုင်ရဲ့တောင်တရုတ်ပင်လယ်ကိုအကာအကွယ်ပေးသွားဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာဆက်လက်ပြီးအခိုင်အမာရှိနေပါတယ်။
ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီတံပိုးတွေကိုကာကွယ်ဖို့ဒါအပြင်နှစ်နိုင်ငံကုံသွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတွေကိုလည်းလှုပ်ဆောင်သွားဖို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ
် Geopolitical issues that have made the region
ဖိလစ်ပိုင်သမ္မတမာကိုစ်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အာရှပစိဖိတ်ဒေသအတွင်းတင်းမာမှုတွေမြင့်တက်လာနေချိန်မှာဖိလစ်ပိုင်ဟာကမ္ဘာပေါ်မှာပထဝီနိုင်ငံရေးအရာအရှုပ်ထွေးဆုံးနေရာမှာရှိနေကြောင်းနဲ့သူရဲ့ခီးစဉ်အတွင်းဒီကိစ္စကိုအဓိကဆွေးနွေးဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်ဟာအရှေ့တောင်အာရှအတွင်းအမေရိကန်စစ်ခန်းအများဆုံးနဲ့အမေရိကန်စစ်အင်အားအများဆုံးခြားထားခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။လောလောဆယ်အမေရိကန်စစ်ခန်းအသုံးပြုခွင့်ကို၉နေရာမှာခွင့်ပြုထားပါတယ်။ဖိလစ်ပိုင်ဟာတရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့နိုင်ငံဖြစ်ပါတယ်။သမ္မတမာကိုစ်ဂျူနီယာဟာသူအဖေသမ္မတမာကိုစ်နဲ့အတူအမေရိကန်သမ္မတရီဂန်လက်ထက်ကအိမ်ပြူတော်ကိုတစ်ခေါက်ရောက်ခဲ့ပူပါတယ်။သုံးသပ်သူတွေကတော့အမေရိကန်အစိုးရဟာလက်ရှိဖိလစ်ပိုင်သမ္မတမာကိုစ်ကိုသူ့အဖေတုန်းကလိုပဲကြောတောက်နောက်ခံပေးထားတဲ့ဆက်ဆံရေးကိုပြန်လည်ထူထောင်နေတယ်လို့ဝေဖန်ပြောဆိုပါတယ်။စစ်အေးခေတ်ကာလတုန်းကသမ္မတဖာဒီနန်မာကိုစ်ဟာကွန်မြူနီတီကိုစန့်ကျင်နှိမ်နင်းခဲ့သလိုအမေရိကန်အစိုးရကလည်းသူ့ကိုကွန်မြူနစ်ပြန်ပွားမှုကိုဟန်တားရမှာအတုံးဝင်တယ်လို့ရှုမြင်ခဲ့ပါတယ်။ဒါအပြင်ဗီယက်နမ်စစ်ပွဲကာလအတွင်းမှာလည်းဖိလစ်ပိုင်မှာရှိတဲ့စစ်စခန်းနှစ်ခုကိုအမေရိကန်ကအသုံးပြုခဲ့ပါတယ်။အခုအခါမှာလည်းတားဖြစ်သူမာကိုစ်ဂျူနီယာသမ္မတဖြစ်လာချိန်မှာအာရှပစိဖိတ်ဒေသအတွင်းစီးရင်အင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အတွက်အမေရိကန်ဟာဖိလစ်ပိုင်နဲ့ပိုမိုနီကတ်စွာဆက်ဆံလာပြန်တယ်လို့သုံးသပ်ပြောဆိုကြပါတယ်။1986ခုနှစ်မှာသူ့ရဲ့ဖခင်ဖြစ်သူအာနာရှင်မာကိုစ်ကိုလူဒုကတော်လန်ဖြုတ်ချလိုက်ချိန်မှာလက်ရှိသမ္မတမာကိုစ်ဟာအသက်28နှစ်အရွယ်သာရှိသေးပြီးအမေရိကန်စစ်လေရင်နဲ့မိသားစုနဲ့အတူအမေရိကကိုထွက်ပြေးလာခဲ့တာဖြစ်ပါတယ်။သူ့ဘေးသမ္မတမာကိုစ်လက်ထက်ကအတိုက်အခံနိုင်ငံရေးသမားတွေသတင်းတောက်တွေလူခွင့်ရေးလှူရှားသူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခဲ့တာတွေရှိခဲ့ပြီးထောင်ထဲချီတဲ့လူခွင့်ရေးချိုးဖောက်ခံရသူတွေကိုရော်ကျေးပေးဖို့တရားရုံးကဆုံးဖြတ်ထားတာကိုမလိုက်နာတဲ့အတွက်သမ္မတမာကိုစ်ဂျူနီယာအပါအဝင်သူ့မိသားစုဝင်တွေဟာတရားရုံးအမိန့်ကိုမလိုက်နာတဲ့အမှုနဲ့အမေရိကန်တရားရုံးမှာရင်ဆိုင်နေရဆဲဖြစ်ပါတယ်ခုလိုအခြေအနေမှာပဲနောက်ထပ်အရှေ့တောင်အာရှနိုင်ငံတစ်နိုင်ငံဖြစ်တဲ့ကမ်ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့လည်းကမ်ဘောဒီးယားမှာအတိုက်အခံပါတီတွေမရှိဘူးဖြစ်နေပါတယ်ကမ်ဘောဒီးယားမှာအာဏာကိုတူတဲ့38နှစ်ကြာတင်းတင်းကြပ်ကြပ်ချုပ်ကန့်ထားတဲ့ဝင်ကြီးချုပ်ဟွန်ဆန်ရဲ့ကမ်ဘောဒီးယားပြည်သူ့ပါတီ CPP တပါတီတဲ့ပဲအ အဓိကရှိပါတယ်။ကမ္ဘောဒီးယားမှာအဓိကအတိုက်ခံပါတီကြီးဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကို2018ခုနှစ်တုန်းကဝင်ကြီးချုပ်ဟွန်ဆန်အစိုးရကဖျက်သိမ်းခဲ့ပြီးပါတီခေါင်းဆောင်တွေကိုလည်းဖမ်းဆီးခဲ့ပါတယ်။ CNRP ဟာထင်ရှားတဲ့အတိုက်ခံခေါင်းဆောင်ဆမ်ရန်စီရဲ့ပါတီနဲ့မဟာမိတ်ဖြစ်တဲ့လူ့အခွင့်အရေးပါတီနှစ်ပါတီပေါင်းထားတာဖြစ်ပါတယ်။ဆမ်ရန်စီဟာပြည်ပကိုထွက်ပြေးတိမ်းရှောင်နေရပါတယ် CNRP ကိုဖျက်သိမ်းပြီး2018ခုနှစ်မှာရွေးကောက်ပွဲလုပ်ခဲ့ပါတယ်ဝင်ကြီးချုပ်ဟွန်ဆန်အပြတ်အသတ်နိုင်ပြီးဝင်ကြီးချုပ်ဖြစ်လာပြန်ပါတယ်ဒီရွေးကောက်ပွဲကိုတကောင်တည်းပြိုင်တဲ့မြင်းပြိုင်ပွဲလို့တချို့သတင်းတွေမှာတင်စားဖော်ပြပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်ဟွန်ဆန်ဟာလာမယ့်ဇူလိုင်လ23ရက်နေ့ရွေးကောက်ပွဲပြီးလို့အစိုးရသစ်ပေါ်လာရင်သူအနာယူတော့မဲ့သဘောမျိုးမတ်လာတဲ့တုန်းကပြောဆိုခဲ့ပါတယ်။သူ့နေရာမှာဆက်ခံမဲ့သူကတော့သူ့ရဲ့သားဖြစ်သူဗိုလ်ချုပ်ကြီးဟွန်မနက်ဖြစ်တယ်လို့တုံ့တက်ပြောဆိုနေကြပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီကလည်းဟွန်မနက်ကိုဝင်ကြီးချုပ်နေရာအတွက်ကိုယ်စားလှယ်လောင်းအဖြစ်တင်မြှောက်မယ်လို့2021ခုနှစ်ကတည်းကပြောဆိုထားပါတယ်။2018ခုနှစ်တုန်းကဖမ်းဆီးထားခဲ့တဲ့အတိုက်ခံ CNRP ရဲ့ဥက္ကဋ္ဌကင်ဆူကာကိုတော့ပြီးခဲ့တဲ့မတ်လ3ရက်နေ့တုန်းကထောင်ဒဏ်28နှစ်ချလိုက်ပါတယ်ဒီလိုအချိန်အနည်းတွေကြောင့်ကမ္ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဟာအမြေခံတာဖြစ်ပြီးဝင်ကြီးချုပ်ဟွန်ဆန်နဲ့ CPP ကိုထောက်ခံကြောင်းမဲပေးတဲ့ပွဲသာလျင်ဖြစ်လိမ့်မယ်လို့တုံ့တက်ပြောဆိုတာတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမယ်
အမေရိကရောက်ဖိလစ်ပိုင်သမ္မတနဲ့ကမ္ဘောဒီးယားရွေးကောက်ပွဲအကြောင်းတွေကိုကုစော်မှုကျော်အာရှနိုင်ငံအစီအစဉ်မှာပြောပြခဲ့တာပါအခုတော့လေယာစီးပွားရေးသတင်းများအစီအစဉ်မှာလုံခြုံရေးကြောင့်ထိုင်းနဲ့ကွန်ဒွေနှင်းနေတာအပါအဝင်စီးပွားသတင်းတွေကိုပြောပြထားပါတယ်မြန်မာနဲ့အိန္ဒိယထိုင်းနိုင်ငံကြားအဓိကကွန်ဒွေလက်ဟာမြန်မာနိုင်ငံကတိုက်ပွဲတွေကြောင့်ပုံမှန်သုံးလို့မရပဲနှစ်နိုင်ငံကွန်ဒွေရေးနှေးကွေ့နေရတာပါဆန်စေးကတော့ကြံပီးကလေးကစက်တိုက်မြင့်တက်လာနေတာမှာဒီတစ်ပတ်ထဲမှာကိုစန်တိတ်ကိုကြက်1000ကနေ9000ကြာစေထက်တက်ခဲ့ပါလေနောက်ထပ်ရောလေယာထွက်ကုန်တည်နှံတွေစေတက်ကြပါတွေဖြစ်သွားခဲ့ပါလေဒီလိုလေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆိုင်လူရေးချစ်သူများရှင်လည်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်တည်းလေယာစီပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမင်းစတဲ့ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာလမ်းမိုင်းလုံခြုံရေးကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုနှေးကွေးနေတဲ့သတင်းနဲ့ဆက်ကြည့်ပါမယ်။ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြောက်ရီကွန်ကရစ်အာရှလမ်းမိုင်းလုံခြုံရေးအခြေအနေတည်ငြိမ်မှုမရှိတဲ့အတွက်မြောက်ရီနယ်စပ်ကုန်သွယ်ရေးကနှေးကွေးနေတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်။မြောက်ရီကွန်ကရစ်အာရှလမ်းမိုင်းနေမကမြောက်ရီကုန်သွယ်ရေးဆောင်မှာပါတိုက်ပွဲတွေမကြကနဆူလို့ဖြစ်ပွားနေတာကြောင့်ကုန်ကားတွေဖြတ်တန်းသွားလာခွင့်မရလို့ကုန်သွယ်မှုတွေရပ်တန့်ခဲ့ရတာပါဒါအပြင်တိုက်ပွဲမဖြစ်ပွားခြင်းကိုစောင့်ဆိုင်းသွားလာရတဲ့အတွက်ကုန်သွယ်မှုကထင်တလောက်မပေါက်ရောက်ဘူးလို့အမိမဖော်လို့တဲ့ကုန်လုံငန်းရှင်တဦးကပြောပါတယ်မြောက်ရီမဲဆောက်ချစ်ကြီးတရားကို2023ခုနှစ်ဇန်နဝါရီလကပြန်လည်ဖွင့်လှစ်ပေးခဲ့ခြင်းမှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကနေ့စဉ်ကားစီးရာနယ်ချီကုန်သွယ်မှုရှိခဲ့ပေမဲ့အဲ့နောက်ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကရပ်တန့်သွားလိုက်ပြန်လည်ပတ်လိုက်နဲ့မတည်မငြိမ်ဖြစ်နေတာပါ။တချံပြီးဧပြီ20ရက်နေ့နောက်ပိုင်းကလည်းလန်ကီဘိုင်းအခြေအနေစိမ့်ချရတာအပါအဝင်အမျက်ခုံကိစ္စတွေနှောင့်နှေးကြံ့ကြာနေရကြောင်းပြည်တွင်းလေယာထွက်ကုန်အမဲတချို့ထိုင်းနိုင်ငံဘက်တင်ပို့မှုရပ်တန့်ခဲ့ရတယ်လို့လည်းကုန်တယ်တွေကပြောပါတယ်။ဒီလိုနှောင့်နှေးမှုတွေကြောင့်ပို့ကုန်လုပ်ငန်းရှင်တွေရဲ့ကုန်ပစ္စည်းတွေပုံတိုးပျက်စီးကုန်ရပြီးကုန်တယ်တွေအနေနဲ့ဆုံးရှုံးမှုတွေရှိခဲ့သလိုတောင်သူတွေလည်းဈေးနှိမ်ဝယ်ခံရတာတွေကြုံခဲ့ရတယ်လို့ဆိုပါတယ
်ညမတည့်ရဲ့ဒီဈေးကောင်းရရှိပေမဲ့တင်ပို့မှုဈေးမြင့်တက်နေပါတယ်တရုတ်နိုင်ငံကိုတင်ပို့နေတဲ့ညမတည့်ရဲ့ဒီတွေဈေးကောင်းရရှိနေပေမဲ့တင်ပို့မှုဈေးတွေမြင့်တက်နေတဲ့အတွက်တွက်ချေကိုက်မှုနေပါနေတယ်လို့မူဆယ်တရားငါးမိုင်နဲ့ဆက်ကုန်တယ်တွေကပြောပါတယ်တရုတ်နိုင်ငံတွင်ကုန်တင်ပို့တဲ့ကားငါးခန်းလုံးတွေမြင့်တက်နေတာပါဝင်အကောင့်ခွန်နဲ့တခြားဝန်ဆောင်မှုကုန်ကြစည်တွေမြင့်တက်နေတာပါဒါကြောင့်မူဆယ်ကုန်တင်ပို့မဲ့တရက်ဒီတွေကိုအရင်သွေးမပြည့်စည်စေဖို့အတွက်စနစ်တကျထုတ်ပို့ပြီးဈေးနှုန်းမြင့်တင်ရောင်းချကြဖို့မူဆယ်နဲ့ဆက်ကုန်တွေကတိုက်တွန်းထားပါတယ် เดี๋ยวนั่งเงี้ยตัวกูวิ่งขึ้นยาเลยก้าวตาสาขาหนึ่งเนี่ยสักชั่วกิโลป่าเลยเดี๋ยวดีตัดเชงกูเพียงเนี่ยต้องทำการหนึ่งอาทิตย์แค่ปีอะไรหรือมูเซตี้อ่างไม่ใช่ความยุติที่เปลี่ยวไปเช่นอุตสาหกรรมก็เยอะอะไรเดี๋ยวนั่งเงี้ยไปเจอวันตั้งเช่นห้องยาวทันนะวันตัวกูเดี๋ยวดีตัดเชงยาวชีวิตก็จะเสียกันอันนี้ส่วนตัวอยู่อย่างงูสังอายุแล้วก็จะเนี่ยบ้า และชิมมูเซนเนสเตียดีสิกว่ามาอี้ด้วยกองเส้นตลกเทศะสักชั่วกิโลตะเชงโกเตียวยวนวิทยาตรงเสกันนิตยาลีเซตรงแม่ยี่ด้วยชีวิตเตียดีเรื่องก็สักชั่วกิโลตะเชงโกยวนแต่ยากันนิตยาเนสเอ็มสุดแต่ลุตีเรื่องก็ตะเชงโกลิซังอายุงานนี้ยวนชิเซปาวิชีเรลุความยุติที่ป่วยยังก็ทบทวนทาร์บาร์เลยเปลี่ยนไปมาล้อเส้นตลกเตียดีตลกโกเชียนปาวิตรงยากันนิง่ายจะที่สิบวัยอยู่นิจาร์เรลุเตียเชียนไปชิโนกับเดียวบาร์เลย
คุณเนี่ยมาในเงี้ยมาที่ดีส่วนนอกจากสิ่งนี้ว่าเลยพี่แค่เรียกการที่ถ้าชูมาลีบีมองได้ด้วยแต่แค่เขียนด้วยที่เป็นหนึ่งในที่ดีด้วยจุยจับจะสิ่งส่งชมวิพีปอกเหรอเลยเนี่ยมาเส้นตรงที่ดีด้วยกูเตรียมในเงี้ยกูดีกับติมปุ่นในปีสักปุ่นในเงี้ยกูเล่นติมปุ่นนี่ละวะเพียงในเงี้ยกูเนี่ยมาจะจ้าแต่เงี้ยกูต้องขันเต็มหัวทาร์เลย
คุณเนี่ยมาในงานจะจ้างเนี่ยจะทำเป็นสิ่งลงเงินใช่ไหมถึงจะเปลี่ยวไปเลยแล้วใช่ไหมเนี่ยมาจะจ้างกูแต่จ้างไม่ใช่แค่โจทย์สร้างจุดสิ่งเนี่ยพี่เอาในงานก็มีอารมณ์เวียนเนี่ยพี่ไปเลยเอาน่ารู้คุณทำไม่ยาวไหนกูเลยแต่รู้ที่จ้างเจ๊ได้ยาดีอะไรปีกว่าหรือจ้างกูเจ๊ได้เสร็จตลอดเนี่ยอารมณ์ยากกว่าเลยไอ้เจ้ารู้เนี่ยเราผู้แม่ อยู่เมื่อสุดท้ายอะไรอะไรก็ไม่ใช่แค่เนี่ยจูยาวทางเลยครับปีนี้อ๋อนอกจากนอกจากเราคอนแทคต่อมาแล้วว่าได้บ่เนาะน้องเนี่ยเดินออกมาแล้วว่าได้บ่มาแล้วว่าได้ก็เลยจ้องยังเลยอะไรบ่เนี่ยงานนู้นอะไรจะนรู้ว่าดีว่าบ่ไอ้ฟอลโล่ยังอะไรวุ่นวายบ่เนี่ยช่องทางนั้นตรงนั้นงานเนี่ยอะไรจะปีรอแล้วขาเนี่ยตลอดเลยไอ้กูนอกจากเราประมาณว่าคอนแทคติดมาแล้วได้บ่อะคุณเนี่ยมา วิ่งไปเลยจะจ้าเสียงเนี่ยแต่ดาวจะจ้าสะดวกพี่เอ็มในงานกูจะจ้าแต่เนี่ยกูต้องขันเต็มมือยาวชาเนี่ยพี่ป่าเลยเสร็จแต่ก็อาณาเมืองเนี่ยพี่ป้ากันเนี่ยรีเอสบูจะจ้าเต็มเงินกูรอสิ่งของสิ่งก็ไปเป็นทาร์บาร์เลยแล้วสิ่งก็มาสิ่งก็มาจะจ้าเสียงมีแต่เนื้อเนื้อมาพี่เรื่องสิ่งก็มาเลยสิ่งนู้นนี่ไล่แรงมีแต่เนื้อบาร์เลยก็มาจะจ้าดีเลยแต่ป่าเลยพี่เรื่องมาเลย เล่นจังตลอดเนี่ยนี่เล่นจังเลยเนี่ยคือว่าเนี่ยสบายใจดีอะไรแต่ละเนี่ยตลอดที่ยังมาเลยการเอาส่งไปย้อนเวทีตลอดที่ไอ้ตรงนั้นเดียกคนนั้นเสงาวันนั้นเดียวคนนั้นดีกว่าเราส่งก็จะได้สิ่งนี้อะคุณเนี่ยมาปีนี้จะจ้าทุนในมือกันแต่จริงลีดในนี้ว่าที่สิเวลูยังมาในงานจะจ้าเนี่ยจะทำเป็นสิ่งหลงอาชีพอะไรก็เปล่าเลยแล้วสิกบ้าจะจ้าสิ่งก็มาหรอ
จะจ้าแต่ทางกูคนนี้จะเสร็จแต่ตัวละที่สีนุ่งนี่ไม่ได้เนี่ยด้วยปีนี้สิ่งก็มาเลยจะจ้าไปด่ากูต้องนอนเตียคนนั้นสั่งงานจัดที่สีนุ่งนี่ได้เลยไม่ได้หนีไปเลยคุณสับปีอีกเป็นนักเสพชาวเยอรมันนี่มีล้านในเยอะที่สิ่งก็เป็นแต่จานในนี้เพียงตัวเลยเลี้ยงเพื่อกบินในสีนุ่งนี้ก็เปลี่ยนไปเช่นมาเลย แต่เช้าพี่ก็ลากระเดกสตางค์นี่ตลาดกันเลยสั่งซื้อไปกันเลยคุณจะไปมาเลยแต่เอโก้จะทำงานนี้ง่ายเท่าจะซื้อทำไมนี่ตลาดวะเลยมีนี่เนี่ยยังก็ว่าได้ก็สิได้เป้าเสียชาวปงปงสังกัดชุดต่างงานทำงานในชุดต่างชาวทั่วเจ้ยยามยามเป้าสังกัดแต่เอโก้กู้ทั่วเจ้ยนี่อะไรนั่นเนี่ยยี่ตัวปงมุดีบีจ้าพี่เสียแต่เอโก้ชุดต่างงานทำงานในกู้ต่างนั่นทั่วเจ้ยคนนี้สังกัดคนนั้นต่างงานในคนนั้นต่างชาวทั่วเจ้ย ยังกูจะสั่งก็ชอบต้องรีทำงานในคนต่างเจ้าที่ถ้าสั่งก็ไม่ส่งงาต้องรีทำงานในอันนี้ส่งงาต้องกูทำเจ้าที่อดีตที่เป้าเสียชีวิตไปเลยใช่ไหมสั่งยูซ่าอารมณ์นี้ว่าจะทำยังไงตลอดวะคงได้พูดจะเล่าเรื่องดีเยี่ยมสิ่งที่มึงจะสั่งสิ่งก็ต้องชอบมีแต่เนื้อหลุดต้องแต่มึงเลยใช่ไหมวะเลยมันจะมีมุกอะไรอย่างสิ่งเหล่านี้มาพิบีมึงไปมาลีทูตัวยิ่งวิสุดเดมยาละมาพิลู
เราเส้นเรื่องมุดแต่เดี๋ยวสิในนั้นจะมุ่งมั่นยากขึ้นมาเราเส้นเรื่องมีอะไรที่ยาวนานในชีวิตเรื่องโลกก็เดี๋ยวก็ต้องจะท้าจับอะไรเจ้าสิ่งก็รู้เพียงเลยจะเส้นตัวอะไรยามาปีเรื่องกงเดียร์เนี่ยวิจิมุอะไรแค่แค่เรื่องเพียงไทยมันวิเลเลเลวจะเส้นละมุจ้าเจ้าสิ่งนู้นมาจะเส้นนี้อะไรพี่เดียวกงเดียร์ก็เปลี่ยวอะไรมันเลยกงสิ่งใดสิ่งก็มา let she bama jamu nasale pick down went ego, Nabangu on chair, Shambiamu te ego, Chow Tong Naya Jesse she be, Sibi Jamu nasale pick down went ego, Chow Tong Naya Jap of the Shibale, the Badre te ego, Janatongani, don't know jetty, see Justin Lava, Yangu Sigumara Jamsan Vidago, Tongiane, Tongian the say Jetama, see anybody.
A good of the man, India dig up Pokon Berry Pete, Mepene Pesing of Zirigaro Tamania de Lavare. Yango Zigwama, Miniene Pauzi Yam, Mepe FEQRC de Dango, Nasa the thing shit down jet, Pesing of the Dango, Nasa lit thing lead down out of jet pausation nevare. Even Nasangayan is equal pausin a shame, Mepe de Dango, jet the thing jaw, Pesing of the Dango lead down out of jet me de Lavare.
မက်ပင်းနဲ့ပဲစင်ကကအိန္ဒိယဝင်လို့အကောင်းနေတာကြောင့်တဖြည်းဖြည်းဈေးမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအချိန်အခါမဟုတ်ဘူးရသူပြီးပြီးခဲ့တဲ့ရာသီမှာပဲစင်ကိုထွက်နှုန်းရော့ချခဲ့တာကြောင့်လက်ရှိဈေးကွက်မှာပဲလို့အချက်များနေတယ်လို့လည်းကုန်ပယ်တွေကပြောဆိုထားပါတယ်။အခုတင်ဆက်ပေးထားတဲ့သတင်းစီးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။လုံခြုံရေးကြောင နိုင်ငံရဲ့ထူးခြားတဲ့လှုပ်ရှားမှုကိုပြောပြထားပါတယ်။ပုံမှုဆိုးရလာတဲ့သတော်ပြောင်းနေမှုကိုတိုက်ဖြတ်နေတဲ့နေရာမှာကင်ညာကတော့လာမယ့်9နှစ်ဖြစ်တဲ့2030ပြည့်လွန်နှစ်မှာသစ်ပင်ပေါင်း15ဘီလီယံအထိစိုက်ပျိုးဖို့ရည်မှန်းလှုပ်ဆောင်နေပါတယ်။လူတိုင်းကိုယ်အသက်နဲ့ညီမျှတဲ့အရေးအတွက်အတိုင်းသစ်ပင်စိုက်ဖို့လှုပ်ရှားဆောင်ရွက်နေကြတာပါ။နားလည်အောင်ပြောပြပေးပါအောင်ခင်ဗျာ။
ပြည်သည်ဖောက်ပြန်မှုကြောင့်ပိုးပြီးတော့ဆိုးဝါးပျက်စီးလာနေတဲ့ဇီဝခေယစနစ်ကိုပြန်လည်ထိန်းသိမ်းနိုင်ရေးကြိုးပမ်းနေကြတဲ့နေရာမှာကင်ညာနိုင်ငံကီတူရီကောင်းနေတဲ့ပြည်သူတွေထက်ပိုးပြီးတော့ထင်ရှားစွာဆောင်တဲ့နေရာတော့မတွေ့သေးပါဘူး။အာဖရိကတိုက်ရှေ့ပိုင်းမှာသုံးနေကြမိုးကောင်ရေရှားမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကင်ညာနိုင်ငံလည်းပါပါတယ်။ရေနေတရဝါတွေနဲ့လှုပ်ရှားနေပြီးတော့တစ်နှစ်ပတ်လုံးရေတွေစီးဆင်းနေခဲ့တဲ့ဒီမြစ်ဟာအခုတော့လုံးဝခန့်ချောက်သွားပါပြီ။အရင်တုန်းကတော့ဒီမြစ်ထဲရေရှမ်းလို့တစ်ဖက်ရွာကိုကူးလို့မရတာကိုတော့ဒေသခံတွေမှမိနေပါသေးတယ်။အခုလိုရေတွေခန်းချကုန်တာမစင်မချင်းတစ်ပင်တွေခုတ်ကြလို့ဖြစ်တယ်လို့ဒေသခံတွေကပြစ်တင်ပြောဆိုပါတယ်။အိမ်သုံးရေအတွက်မြစ်ထဲမှာရေရင်တူဖို့ကြိုးစားနေတဲ့ပီတာခခိုက်ကအခုလိုပြောပါတ
ယ်။
ဟိုအရင်တုန်းကဆိုရင်တခါတလေလူတွေဖြတ်ကူးလို့မရအောင်ရေတွေမြင့်တက်လာတတ်ပါတယ်။ဒါပေမဲ့တစ်တော့ပြုံးတိမှုတွေထိမရအောင်ဖြစ်လာတဲ့အခါမြစ်ရည်တွေခန်းချောက်လာပြီးအခုဆိုရင်မြစ်ချေမှာ9ပေ10ပေလောက်တူးတာတောင်ရေတပေါက်မှမမြင်ရပါဘူးတစ်ပင်ကြီးတွေပြန်ဆိုင်မှပဲမိုးရွာလာတဲ့အခါအရင်ကလိုရေတွေပြန်စီးဆင်းလာမယ်လို့ထင်ပါတယ
်အခုတော့2030ပြည့်လွန်နှစ်မှာတစ်ပင်15ဘီလီယံစိုက်ပျိုးပြီးဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်အတိုင်းကင်ညာတနိုင်ကလုံးတစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေစတင်နေပါပြီကွယ်လွန်သူမိုနီကာမိုလင်ဇာရဲ့မိသားစုဝင်တွေကတော့သူနေသွားတဲ့အသက်အတိုင်းတစ်ပင်ပေါင်း103ပင်ဆိုင်ရင်ဇာပနအခက်အနာကျင်ပါပါတယ်။ Plan Your Age Initiative လို့ရှာမှုကိုဦးဆောင်နေတဲ့ Green Africa Foundation ကတစ်ပင်ပေါင်းတန်းနဲ့ချီဆက်ပြိုးပြီးပြီလို့ပြောပါတယ်။တဘာဝပတ်ဝန်းကျင်အပေါ်အခုလိုချင်းချောက်လာနေတာကိုအဖြေရှာနိုင်ဖို့ဒီလှုပ်ရှားမှုကို Green Africa Foundation လူမှုရေးအဖွဲ့ကတက်ကရစ်နှထောင်းမှစတင်ခဲ့တာပါ။မွေကင်းစားကနေမွေးနေ့ရောက်တိုင်းကို့အသက်အလိုက်တစ်ပင်တွေဆက်ချင်အပြင်ဒီသမိုင်းဝင်လှုပ်ရှားမှုမှာပါဝင်နိုင်ရပါတယ
်။အမေပုံစိကကူအနာ103 years
မော်နီကာကအသက်103နှစ်အချိန်နေသွားပါတယ်။ဒါကြောင့်သူ့အတွက်တစ်ပင်တွေဆက်ဖို့ဒီအာဓုဝကိုလာခဲ့ရပါ။မိုးရသည်ရောက်ရင်နောက်ထပ်မျိုးစေ့တွေနဲ့လာခဲ့ပါဦးမယ်။နောက်နှစ်ဒီအချိန်ရောက်ရင်လည်းအခုလိုပဲနောက်ထပ်တစ်ပင်103ပင်ဆက်ရင်သူ့ကိုအောက်မေ့နိုင်ပါတယ်။ဒီလိုပဲရှေ့ဆက်အပင်ပေါင်း103ပင်နှစ်စဉ်ဆက်ရင်မိုနီကာကိုအောက်မေ့သတိရကြရအောင်ပါ
။2022ခုနှစ်နိုဝင်ဘာလအတွင်းအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ဥတုရာသီညီလာခံ COP27 ကနေကင်ညာနိုင်ငံအတွင်းသစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေပေါ်ပေါက်လာတာပါ။ဥတုရာသီပြောင်းလဲမှုကြောင့်အထည်နာနေရတဲ့ကင်ညာလိုနိုင်ငံတွေကိုဘာသာရေးအရာအကူအညီပေးဖို့အပါအဝင်ညီလာခံမှာသဘောတူညီမှုအတော်များများရခဲ့ကြပါတယ်။အဲ့ဒီအထက်မှာတော့ပြုံးတီးသွားတဲ့တည်တော်တွေကို2030အရောက်မှာပြန်လည်ဖော်ဆောင်နိုင်ရေးဆိုတဲ့ကတိကဝတ်တွေလည်းပါပါတယ်။IPPS ဇီဝမျိုးကွဲနဲ့ GAS နဲ့ဆိုင်ရာသိပ္ပံမူဝါဒနိုင်ငံတကာညီလာခံမှာတော့ကမ္ဘာအရေးရက်က တစ်ပင်နဲ့တရိစ္ဆာန်မျိုးကွဲပေါင်းတသန်းကျော်တို့မျိုးရုံးပြောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့သတိပေးခဲ့တာ
ပါမျိုးကျွန်တော်မန်ကိုကွာနမြကာမြမော
ကျွန်တော်အမေကအသက်103နှစ်မှာကွဲလွန်သွားတာပါကညာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးအခုလိုလာပြီးပညာပေးတာကိုကျေးဇူးတင်ပါတယ်ကျွန်တော်လည်းအသက်80ရှိလာပြီဆိုတော့အခုကစပြီးကျွန်တော်အသက်အတိုင်းအပင်ပေါင်း80စိုက်ပျိုးသွားမှာပ
ါအခုချိန်မှာစိုက်ပျိုးလိုက်တဲ့အပင်တွေရဲ့အကျိုးကိုမော်နီကာရဲ့မြေတော်ဆက်သူအသက်70နှစ်အရွယ်ဖစ်တိုရီယာကီလန်ဇိုရိုလက်ထက်မှာခံစားရလိုက်မယ်လို့လည်းမျှော်လင့်ရပါတယ
်
ကိုယ်တော်ဘာပတ်ဝန်းကျင်ကိုပြုစုစောင့်ရှောက်ရပါမယ်အပင်တွေအတွက်ရေရှိရမှာပါအပင်တွေမခုတ်တင်ပါဘူးတကယ်လို့တစ်ပင်တစ်ပင်ခုတ်မယ်ဆိုရင်လဲသူ့အတွက်အစားထိုးတစ်ပင်တော့ပြန်ဆိုင်ဖို့လိုပါတယ်လို့မြေဖြစ်သူဖစ်တိုရီယာကပြောဆိုသွားတာပါဒေသရင်းမျိုးစိတ်ပြိုးဝင်တွေပြုစုပြိုးထောင်နေတဲ့ crab အဖွဲ့ကတော့ဥဒုရာသီနဲ့ကန့်ညီပြီးတော့ရေလောင်းဖို့တိတ်မလို့တဲ့စိုက်ပျိုးနီးမှရှင်နေမြုံနာဖို့ရည်ရွယ်ထားပါတယ်။ကုလသမဂ္ဂရဲ့ရေရှိခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြင်မီရေးရည်မှန်းချက်နဲ့ကဘာတဝါဝိုင်းဝန်းဆောင်ရွက်နေကြတဲ့ SNB ဆိုတဲ့အဖွဲ့က craft ကိုထူထောင်ထားတာပါ။ကညာနိုင်ငံရဲ့ရာသီဥဒုတန်းကိုခံနိုင်မဲ့တစ်ပင်မျိုးစိတ်တွေစိုက်ပျိုးခြင်းအပြင်ဒေတာတော်ရင်တော်ရီပြန်လဲပေါက်ပွားလာလိမ့်မယ်လို့လဲသူတေတီဒေါကတ်စ်မွန်ဘေးကပြောပါတယ
် We have so many of the indigenous trees
ကဘွန်ဒတ်တွေကောင်းကောင်းဆုပ်ယူတဲ့ဒေတာရင်အပင်မျိုးဒီပြိုးခင်းမှာရှိပါတယ်ဒေတာကန်တွေကိုရောကညာတနိုင်ငံလုံးကိုပါအသိပညာပေးပြီးတစ်ပင်စိုက်ဖို့စီရင်ဆောင်ရွက်နေပါတယ်မတူညီတဲ့တစ်ပင်တွေကကွဲပြားတဲ့ဒေတာတွေမှာကောင်းကောင်းရှင်သန်ကြတာပါဒါကြောင့်ဒေတာလိုက်ဘလို့အပင်တွေကောင်းကောင်းရှင်သန်မလဲဆိုတာကိုလည်းကျမတို့ကလေ့လာနေပါတယ်
တစ်တော်တွေဟာလူသားတွေအပါအဝင်တော်ရင်တရိတ်ဆန်တွေအတွက်အရေးကြီးလာတဲ့ရေတုနဲ့လီတုကိုတန်ဆင်ပေးနေပြီးတော့ရာသီဥတုကိုလည်းပြသစေပါတယ်ဒီလိုတစ်တော်ကိုမေးပြီးတော့အသက်မွေးနေရသူတွေကလည်းကဘာတော်ဝန်တန်းနေချင်ရှိပါတယ်ဒါပေမဲ့လည်းလူသားသူတစ်ရက်လုံးကိုချင်းချောက်လာနေတဲ့ဥတုရာသီပြောင်းလဲမှုကိုကာကွယ်ထိန်းချုပ်ဖို့တော်ရင်တရိတ်ဆန်တွေထိန်းသိမ်းဖို့နဲ့တစ်နှစ်တခြားတိုးပွားလာနေတဲ့ကဘာလူဦးရေအတွက်တစ်တော်တွေရဲ့အခမ်းအနားကတိတ်ကိုအရေးကြီးပေမဲ့ကဘာသဝန်တစ်တော်ပြုံတည်မှုတွေကတော့တစ်နှစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်။လောင်စာဆီထုတ်လုပ်ဖို့လူနေအိမ်ယာတိုးချက်ဖို့နဲ့လူသုံးကုန်ပစ္စည်းတွေထုတ်လုပ်ဖို့တစ်တော်တွေကိုအသုံးချနေကြတယ်လို့လည်းပညာရှင်တွေကသတိပေးထောက်ပြနေကြတာဖြစ်ပါတယ်။ကျမတန်လာပါ
တတော်ပြုံးတိမှုတိုက်ဖြက်ရေးကညာနိုင်ငံရဲ့ထူးခြားတဲ့လှရှားမှုကိုနားလောင်ဥရရာသီအစီအစဉ်မှာပြောပြခဲ့တာပါအခုမကြာခင် VOA American အစီအစဉ်တွေပြီးဆုံးတော့မှာမို့ဒီညစနေညရဲ့နောက်ဆုံးရသတင်းအချင်းချက်ကိုကိုရနိုင်တလဲပြောပြပေးပါအောင်ခင်ဗျာ
ဗြိတိန်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့အနန္တပွဲခန္ဓာကိုလန်ဒန်မြို့က Westminster ဘုရားကျောင်းမှာဒီနေ့ကျင်းပခဲ့ပါတယ်ဒါဟာနှစ်ပေါင်း80အတွင်းဗြိတိန်နိုင်ငံမှာပထမဆုံးအကြိမ်နန်းတက်ပွဲအခမ်းအနားကိုကျင်းပတာဖြစ်ပါတယ်ဗြိတိန်ဘုရင်ချားလ်စ်နဲ့သူ့ရဲ့ချင်းအားတော်မိဖုရားကမီလာတို့ဟာဘက်ကင်ဟမ်နန်းကတော်ကနေဝက်စတမင်စတာဘုရားကျောင်းကိုမြင်းထားနဲ့တွားရောက်ခဲ့ပြီးတော့တရားဝင်နန်းတက်ခဲ့တာဖြစ်ပါတယ်သူ့အနေနဲ့ဗြိတိန်နိုင်ငံနဲ့ပြည်သူတွေရဲ့အသက်အိုးကြီးစီးစိမ်တွေကိုဥပဒေတွေဓလေ့ထုံးတမ်းနေနဲ့အညီအုပ်ချုပ်ကာကွယ်သွားမယ်လို့ချားလ်စ်ဘုရင်ကကျမ်းသစ်စာချင်းဆိုခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကဘီမာကြီးအလစ်ဘက်ကွလန်သွားခဲ့ပြီးတဲ့နောက်သားအကြီးဆုံးဖြစ်တဲ့ Charles ကဗြိတိန်ထိနှက်အရရာကိုဆက်ခံခဲ့တာဖြစ်ပါတယ်။ Charles ဘုရင်ဟာအသက်84နှစ်အရွယ်မှာနန်းတက်ခဲ့တဲ့အတွက်ဗြိတိန်ထိနှက်သမိုင်းမှာတော့အသက်အကြီးဆုံးနန်းတက်တဲ့ဘုရင်လည်းဖြစ်ပါတယ်။ဒီနန်းတက်ပွဲခန်းနာကိုတော့ပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်ကနေဒါဝန်ကြီးချုပ် Justin Trudeau ပါဝင်တော်မီသားစုနဲ့ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေအများပြားလည်းထည့်ရောက်ခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းအနေနဲ့မျိုးတော်ပေါ်ကြောက်ရောက်လာတဲ့ရုရှားဒုံးကြီးကိုအမေရိကန်ဒုံးကာကွယ်ရေးစနစ်နဲ့ပစ်ချနိုင်လိုက်တယ်လို့ပြောလိုက်ပါတယ်ရုရှားကပစ်လွှတ်လိုက်တဲ့ hypersonic ဒုံးကြီးကိုယူကရိန်းလေတပ်ကကီးဖ်မျိုးတော်ပေါ်မှာအမေရိကန်ရဲ့ဒီ patriot ဒုံးကြီးကာကွယ်ရေးစနစ်သုံးပြီးတော့ပြန်ပစ်ချနိုင်လိုက်တယ်လို့ယူကရိန်းကဒီနေ့ပဲထုတ်ပြန်သွားခဲ့ပါတယ်အမေရိကန်စစ်တပ်က F-16 တိုက်လေယာဉ်တစ်စင်းဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တောင်ဘက်မှာစီးလက်ချင်းမှုလုပ်နေစဉ်အတွင်ပြတ်ကျသွားခဲ့တဲ့လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ် F-16 တိုက်လေယာဉ်ဟာဆိုးမြို့တောင်ဘက်လက်ကွင်းတွေရှိတဲ့နေရာမှာပြတ်ကျသွားခဲ့တာဖြစ်ပြီးတော့လေယာဉ်မှူးကတော့ပြတ်မကျခင်မှာပဲလေယာဉ်ကလည်းအချိန်မီခုန်ထွက်နိုင်လိုက်တယ်လို့အမေရိကန်လေတပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကျေးဇူးပါကိုရနိုင်စနေညရဲ့ VOA အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညရဲ့အစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါရုပ်ပိုင်းဆိုင်ရာနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Chastan Moss နဲ့ DN1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးရှင်ပါတင်ရှိပါတယ်တော်တော်ရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.